မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ပရာဇက်ကို 1MDB ယင်းနှိမ့်မြုံမှုရမုံငွေကိုအလွဲသုံးစားလုံမှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်ဆောင်မှုနဲ့အာဏာအလွဲသုံးစားမှုအပါအဝင်စွဲချက်တင်ထားတဲ့ရာဇဝတ်မှုတွေအတွက်ထောင်ဒဏ်12နှစ်ကြာခံမှုနဲ့ငွေဒဏ်အမေရိကန်ဒေါ်လာ 49.3 ဘန်ပေးဆောင်မှုမလေးရှားတရားရုံးချုပ်ကဒီကနေ့အင်္ဂါနေ့မှာချမှတ်လိုက်ပါတယ်။ဒါအပြင်ယုံကြည်မှုချူပေါင်းမှုနဲ့ငွေကြေးခွာချမှုဆိုင်ရာနောက်ထပ်ပြစ်မှုတွေအတွက်ထောင်ဒဏ်10နှစ်စီကြာခံမှုချမှတ်လိုက်ပါတယ်။သူအနေနဲ့ထောင်ဒဏ်တွေကိုတစ်ပေါင်းနဲ့ကြာခံမှုတရားရုံးကဆုံးဖြတ်လိုက်တာပါ။ဝန်ကြီးချုပ်ဟောင်းနာချစ်ဖာ SRC International ကနေအမေရိကန်ဒေါ်လာ10သန်းတရားမဝင်လက်ခံရယူခဲ့တယ်လို့လည်းအစိုးရရှေ့နေတွေကစွပ်စွဲထားပါတယ်။နာချစ်ကတော့သူအမားလုထတာမရှိကြောင်းနဲ့အခုလိုပြစ်ဒဏ်ချမှတ်တဲ့အပေါ်မှာအယူခံဝင်မယ်လို့ပြောပါတယ်။နာချစ်ဖာ2009ခုနှစ်ကသူကိုယ်တိုင်တည်ထောင်ခဲ့တဲ့ 1MDB ရမုံငွေထဲကနေဒေါ်လာ 4.5 ဘီလီယံလွဲသုံးစားပြုမှုနဲ့ဆက်နွယ်တဲ့ဆွဲချက်ပေါင်း42ခုထိရင်ဆိုင်နေရတာဖြစ်ပါတယ်။နာချစ်ပြည်စင်းနီးရော့စ်မာမန်ဆွာဟာလည်းအကျင့်တဲချဆောင်မှုဆွဲချက်အတော်များများနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်။